အမေရိကန်သမ္မတဘရက်အိုဘားမားကလွှတ်တော်နှစ်ရက်ရှိမှနိုင်ငံတဝန်းလုံးကိုအမေရိကန်ဝါရှင်တန်စန်တော်ချင်းအင်္ဂါနေ့ညပိုင်းမှာနိုင်ငံတော်အခြေပြမိန့်ခွန်းကိုပြောဆိုသွားပါတယ်။သမ္မတရဲ့မိန့်ခွန်းမှာအမေရိကန်ပြည်ထောင်စုရဲ့စီးပွားရေးအခြေအနေပြန်လည်အားကုန်လာဖို့ကိစ္စ၊တန်ရှင်းတဲ့လောင်စာဆွမ်းအင်ထုတ်လုပ်ရေး၊လူဝင်မှုကြီးကြပ်ရေးနဲ့လက်နက်ထိန်းချုပ်ရေးကိစ္စတွေကိုအဓိကထားပြီးပြောဆိုသွားတာပါ။သမ္မတကအမေရိကန်နိုင်ငံရဲ့စီးပွားရေးပြန်လည်ခိုင်မာလာဖို့အတွက်မိမိတို့မျိုးဆက်ရဲ့တာဝန်ဖြစ်ပြီးလူလက်တန်းစားတွေရဲ့စီးပွားရေးကိုရှင်သန်အောင်အားပေးဖို့အခုအချိန်ကစပြီးဆောင်ရွက်ရမယ်လို့ဆိုပါတယ်။ကွန်ကရစ်လွှတ်တော်အနေနဲ့နိုင်ငံရဲ့အသုံးစီလျှော့ချရေးဆွေးနွေးညှိနှိုင်းမှုမှာသဘောတူညီချက်တစုံတရာမရဘူးဆိုရင်အမေရိကန်စစ်တပ်ဟာနိုင်ငံကွာကွယ်ရေးနောက်ပြီးတော့ပညာရေးစေတုသေတနာစွမ်းအင်ကဏ္ဍတွေနဲ့နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုမှာလည်းနှေးကွေးသွားလိမ့်မယ်လို့သတိပေးနှိုးဆော်လိုက်ပါတယ်။နောက်မျိုးဆက်သစ်တွေကိုရာသီဥတုပြောင်းလဲမှုအန္တရာယ်ဖြစ်ရှိရေးနဲ့ပတ်သက်ပြီးကွန်ကရစ်လွှတ်တော်ကတစုံတရာသဘောတူညီချက်မရခဲ့ရင်မိမိအနေနဲ့အမြင့်ဆုံးအမိအာဏာနဲ့ဆက်လက်ပြီးလှုပ်ဆောင်သွားမယ်လို့ဆိုပါတယ်။ဒါအပြင်ကွန်ကရစ်လွှတ်တော်တွင်မှဆက်လက်ဆွေးနွေးဆဲဖြစ်တဲ့လက်နက်ထိန်းချုပ်ရေးနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာပြန်လည်ပြုပြင်ရေးကိစ္စတွေကိုဥပဒေအသစ်ပြဋ္ဌာန်းပေးဖို့တိုက်တွန်းလိုက်ပါတယ်။နိုင်ငံခြားရေးမူဝါဒဆိုင်ရာကိစ္စမှာတော့အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်လုံခြုံရေးတပ်တွေကအနည်းဆုံးအင်အား3400ကိုအခုနှစ်အတွင်းပြန်လဲရုပ်သိမ်းမယ်လို့ကြေညာလိုက်ပါတယ်ရှင်။